ဟုတ်ကဲ့ပါရှင်ဒီကနေ့မှကြာရောက်တဲ့66နှစ်မြောက်ပြည်တော်စုနှစ်အခမ်းအနားမှာတဘာပတိအဖွဲ့ဝင်တွေကိုစားမင်ကွန်းပြောကြားခဲ့တဲ့ရခိုင်တိုင်းရင်းသားများတွတ်တက်ရေးပါတီအထွေထွေအတွင်းရေးမှူးဦးလာစောက2013ခုနှစ်ပြည်တော်စုနှစ်မှာနိုင်ငံရေးပါတီတွေနဲ့လက်နက်ကိုင်တိုင်းရင်းသားအဖွဲ့အစည်းတွေပါဝင်ခွင့်ရရှိလာတဲ့အတွက်အရင်နှစ်တွေနဲ့မတူပဲထူးခြားတဲ့ပြည်တော်စုနှစ်ဖြစ်လာတယ်လို့ပြောကြားခဲ့ပါတယ်
ကျွန်တော်တို့ပြည်တော်စုနှစ်ကိုခန္ဓာလုပ်တဲ့အချိန်မှာပဲနေပြည်တော်မှာကျွန်တော်တို့ဒီမိုကရေစီနိုင်ငံရေးပါတီတွေကိုနေပြည်တော်ကသမ္မတကနေဖိတ်ကြားလာတာကိုကျွန်တော်ကြားရတယ်ဒီလိုပဲနှစ်60ပြည်တွင်းစစ်ကိုတိုက်လာတဲ့ညီကိုနောင်တော်တွေကိုလည်းလေးလေးစားစားနေပြည်တော်မှာဖိတ်ခေါ်ပြီးပြည်ထောင်စုနှစ်ကိုကျင်းပဖို့ဆိုတာပြရတဲ့အတွက်ဒီ2013ပြည်ထောင်စုနှစ်ဟာအရင်ကလိုထူးမခြားနာမဟုတ်ပဲနဲ့တစုံတရာထူးခြားလာတယ်လို့တော့ဆိုနိုင်ပါတယ်
1948ခုနှစ်ကတိုင်းရင်းသားတွေနဲ့လက်မှတ်ရေးထိုးနိုင်ခဲ့တဲ့ပင်လုံစာချုပ်အပါအဝင်သဘောတူညီချက်တွေကိုစာရွက်တွေပေါ်မှာတည်းမဟုတ်ပဲတကယ်လက်တွေ့ဆောင်ရွက်မှသာပြည်ထောင်စုကြီးကိုတည်ဆောက်နိုင်မှာဖြစ်လိမ့်မယ်လို့ဒီကနေ့အခမ်းအနားကိုတက်ရောက်လာတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကိုကိုကြီးက RFA ကိုပြောပါတယ်
တိုင်းရင်းသားတန်းတူညီမျှရေးပြည်ထောင်စုနဲ့ပတ်သက်တဲ့စာချုပ်စာရမ်းဆိုတာစာရွက်ပေါ်မှာထိုးလို့မရဘူးတကယ်ရင်ထဲနှလုံးထဲကနေပြီးတော့ယုံယုံကြည်ကြည်နဲ့တောင်းတဲ့အောင်နားလေယုံကြည်နိုင်မှဖြစ်မှာစာချုပ်စာရမ်းနေရာလက်မှတ်ထိုးယုံတက်တဲ့နေရာတော့ကျွန်တော်တို့ဒီပြည်ထောင်စုကြီးကိုတည်ဆောက်နိုင်မှာမဟုတ်ဘူးလက်တွေ့လုပ်တဲ့အလုပ်တွေနဲ့ပဲကျွန်တော်တည်ဆောက်နိုင်လိမ့်မယ်လို့မြင်ပါတယ
်ဒီမိုကရေစီမိတ်ဆွေဆက်ပါတီဝင်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကဥစောတမ်းမြင့်ကတော့အစိုးရအသက်လက်ထက်မှာပြည်ထောင်စုနေတွေကိုထူးထူးခြားခြားကျင်းပလာပေမဲ့မြန်မာနိုင်ငံဟာပြည်ထောင်စုနိုင်ငံတစ်ခုမဟုတ်သေးတဲ့အတွက်တိုင်းရင်းသားတွေလိုလားတဲ့ပြည်ထောင်စုစစ်စစ်ဖြစ်လာတဲ့အထိဆက်လက်ကြိုးပမ်းသွားမယ်လို့ RFA ကိုပြောပါတယ်ရှင်
ပြည်ထောင်စုဆိုတော့ပြည်ထောင်အားလုံးကိုစုထားတဲ့ဥစ္စာမှပြည်ထောင်စုလို့ခေါ်တယ်အခုကပြည်ထောင်စုမဟုတ်ဘူးဖြစ်နေပြည်ထောင်စုအစ်စ်မှမဟုတ်ဘူးခုလက်ရှိအစိုးရနဲ့လွတ်တော်မှတောက်လျှောက်66နှစ်ရဟိုဘက်မှာအလိညာမခံရတဲ့ပြည်ထောင်စုဖြစ်အောင်တကယ့် Federal ပြည်ထောင်စုဖြစ်အောင်လွတ်တော်မှလည်းတင်ပြမယ်လွတ်တော်ကနေအစဉ်အဆက်ပေါ့နော်ဒီနိုင်ငံတော်အကြီးအကဲနိုင်ငံတော်သမ္မတအထိတနည်းအားဖြင့်ပြောမယ်ဆိုရင်တိုင်းနာအားလုံးအထူးသဖြင့်ပြည်နယ်အားလုံးတောင်းဆိုတဲ့ Federal ပြည်ထောင်စု Federal စနစ်ကိုရအောင်တရားဝင်တောင်းဆိုမယ
် Democratic Party မြန်မာရဲ့အတွင်းရေးမှူးချုပ်ဒေါ်သန်းသန်းနုကနိုင်ငံမှာလိုအပ်နေတဲ့ပြည်ထောင်စုစိတ်ဓာတ်တိုးပွားခိုင်မာလာအောင်ကြိုးပမ်းဖို့နိုင်ငံသူနိုင်ငံသားအားလုံးမှာတာဝန်ရှိတယ်လို့ RFA ကိုပြောကြားခဲ့ပါတယ်ရှင
်ပြည်ထောင်စုနေရဒီတိုင်းရင်းသားအကုန်လုံးကျမတို့ညီကောင်မောင်နှမတွေအတွက်လည်းအင်မတန်အရေးကြီးတဲ့အနေဒုနည်းမြတ်ကြီးဖြစ်တယ်အဲ့တော့ပြည်ထောင်စုစိတ်ဓာတ်ကကြာမသွားအောင်ပေါ့နော်တိုးတဲ့တဲ့တိုးတဲ့အောင်ပိုပြီးခိုင်မြဲတဲ့ခိုင်မြဲအောင်ဒါအားလုံးမှာတာဝန်ရှိပါတယ်ပြည်သူတွေအားလုံးမှာတာဝန်ရှိပါတယ်လို့ပြောကြင်ပါတယ
်ဒီကနေ့ကျင်းပတဲ့ဒီမိုကရေစီမိတ်ဆွေဆက်ပါတီတို့ရဲ့66နှစ်မြောက်ပြည်ထောင်စုနှစ်အခမ်းအနားကိုနိုင်ငံရေးပါတီတချို့နဲ့88မျိုးဆက်ကျောင်းသားအဖွဲ့ကလည်းပြည်ထောင်စုနှစ်သဝင်လာတွေပေးပို့ခဲ့ပါတယ်ဒါအပြင်လက်ရှိဖြစ်ပေါ်နေစေပြည်တွင်းလက်နက်ကိုင်ပြည်ပခါတွေအားလုံးပြီးဆုံးပြီးနိုင်ငံရေးအဖွဲ့အစည်းတွေအားလုံးပါဝင်တက်ရောက်နိုင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံတရက်ကိုလက်ရှိအစိုးရကဦးစီးခေါ်ယူကျင်းပပေးဖို့စတဲ့အချက်တွေပါဝင်တဲ့ပူးတွဲကြေညာချက်တစ်စောင်ကိုလည်းဒီမိုကရေစီမိတ်ဆွေဆက်ပါတီကကြေညာထုတ်ပြန်ခဲ့ပါတယ်ဒီကနေ့အခမ်းအနားကိုဒီမိုကရေစီမိတ်ဆွေဆက်ပါတီကကိုယ်စားလှယ်တွေပါတီဝင်တွေနဲ့တခြားသောနိုင်ငံရေးပါတီတာဝန်ရှိသူတွေ88မျိုးဆက်ကျောင်းသားအဖွဲ့နဲ့လူမှုရေးအဖွဲ့ကတာဝန်ရှိသူတွေအပါအဝင်လူ200ကျော်လောက်တက်ရောက်ခဲ့ကြပါတယ်ရှင်